နေပြည်တော်ကပြည်ထောင်စုညီညာရေးညှိနှိုင်းရေးကော်မရှင်တာဝန်ရှိသူတွေနဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးစစ်စစ်ညှိနှိုင်းမှုတွေအတွက်မကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာအစိုးရနဲ့အဖြစ်ခက်ရက်စရေး
NCA ကိုလက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေရတဲ့စစ်တရားစုပင်လုံးတတိယကျင်းအစည်းအဝေးမှာတင်ပြမယ်။ညီညာရေးအတွက်ရည်တည်ချက်တွေကိုအသီးသီးထုတ်ပြန်ခဲ့ကြတာပါ။
အပြည့်အစုံကတော့နေပြည်တော်မှာကိုယ်တိုင်တော်ရတဲ့ရင်တွေနဲ့ပြည်ဦးအင်းမြမာပိုင်းတည်ထောင်ကိုမိုးစောကတင်ပြထားပါတယ်။ဒီတွေ့ဆုံပွဲပြီးမှာနှစ်ဖက်အကြားဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေအပေါ်ကိုငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်။မကြာမကြာတွေ့မှာပဲငြိမ်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပါဟုတ်တယ်မလား။အဲ့တော့မကြာမကြာတွေ့ဖို့လည်းကျွန် ဘောထားတွေလည်းတို့အားလုံးသိသွားပြီဆိုဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့သိနိုင်လို့ရသွားပြီဆိုရင်တော့အခြေပြီးခေါင်းတွေထွက်ပေါ်လာမှာ
ဒီလိုတွေးဆရာမှာအစိုးရနဲ့အပြစ်ခတ်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမ်ရော်နယ်လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုကနဲ့ AA ရခိုင်တမ်ရော်တို့နဲ့လည်းညှိနှိုင်းမှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ
်ရခိုင်ကလည်းတွေးဆမှာတယ်နောင်လည်းတွေးဆမှာပါအဖွဲ့ချင်းလည်းတွေးပါတယ်ပေါင်းစပ်ပြီးတော့မှလည်းတွေးပါတယ်ဘာမှအခက်အခဲမရှိပါဘူးနော်အခက်အခဲမရှိပါဘူးတို့တော့တချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ဒီထုတ်ပြန်နေတာထုတ်ပြန်တာပေါ့ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့
လောလောဆယ်မှာတော့နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝါတက်ဖွဲ့ကဒူဥက္ကဋ္ဌဦးကျောက်ကော်အန်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်ဦးပေါ့ယိုရီတို့နှစ်ဦးဟာကျန်းမာရေးမကောင်းတာကြောင့်ဆေးရုံတက်ကုသခံယူနေရပါတယ်သူတို့ရဲ့ကျမ်းမာရေးအခြေအနေကိုဦးသိန်းစောကအခုလိုပြောပါတယ
်။အော်ကောင်းပါတယ်။ကျမ်းမာရေးကောင်းပါတယ်။ဟိုတယောက်စလုံးကောင်းပါတယ်။နော်တယောက်စလုံးကောင်းပါတယ
်။ဒီကနေ့ထုတ်ကျင်းပုံသတင်းစာမှာတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွဲဆောင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်။ဒီကနေ့မှာတော့ပင်လုံအစည်းအဝေးမှာတင်ပြမဲ့စာတမ်းတွေကိုဝင်းငှခဲ့ပြီးသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်း WhatsApp ဖွဲ့ကအဖွဲ့ဝင်တဦးကပြောပါတယ်
ကျွန်တော်တို့ကပြောချင်းနဲ့ဟာဒီလှုပ်ချင်းနဲ့ဟာဒီအားလုံးဒီမှာပြည့်ပြည့်စုံစုံရှိပြီတာခင်ဗျားတို့ဖတ်ပြီးမှဟိုဟိုအမှန်ကန်ဖက်နဲ့ပြောပဲပါဟော
သတင်းစာရှင်းလင်းပွဲလို့ကိုမရှိတော့
မရှိတော့ဒါဒါနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ
်သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမယ်စာတမ်းမှာ FPNCC ဟာမြန်မာပြည်ငင်းချမ်းရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရဲ့ပဂရိအခြေအနေနဲ့ပုံမူကန့်ညိတဲ့လမ်းကြောင်းတစ်ခုကိုရှာဖွေနိုင်မယ်လို့မျှော်လင့်ကြောင်းအဖွဲ့ဝင်အသီးသီးကပြည်ထောင်စုအစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးနောက်နိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FPNCC နဲ့အစိုးရတိုက်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်း AA အဖွဲ့ရဲ့ဒူဥက္ကဋ္ဌဒေါက်တာညူထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ်UWSA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျောက်ကော်အန်အမည်နဲ့တင်ပြတဲ့စာတမ်းမှာတော့ NCA အပေါ်ဝါတက်ဖွဲ့ရဲ့သဘောထားယက်တီချက်ကိုဖော်ပြထားတယ်လို့ငင်းချမ်းရင်းအတွက်ဆွေးနွေးကြတဲ့သက်ဆိုင်သူတွေအားလုံးဟာလက်တွေ့ကြတဲ့လျော်မှုတွေကိုစီဆောင်ရွက်ဖို့ကိုယ့်ဘက်ကမလိုက်ရောပဲအားနည်းသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရင်းဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့တယ်လို့ပလောင်ကိုကန့်နဲ့ AA အဖွဲ့တွေကိုလည်းငင်းချမ်းရင်းဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတယ်ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းဖွဲ့ရဲ့ဒီကနေ့တွေ့ဆုံပွဲဟာနိုင်ယူဝက်လောက်တာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ကဒီစာတမ်းတွေပေးအပ်တာလောက်တာဆောင်ရွက်ခဲ့ကြောင်းတိကျအကြောင်းချက်တွေမဆွေးနွေးပြစ်ခဲ့ကြောင်းပါဝင်တယောက်သူတဦးကပြောပါတယ်ဒီပေါ်မှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ခေါင်းဆောင်ဦးကျောက်ကော်အန်ဆေးရုံတက်နေတာကြောင့်ကြေကြေပြန့်ပြန့်မဆွေးနွေးပြစ်တာဖြစ်နိုင်ကြောင်းသုံးသက်တာတွေရှိနေပါတယ်